တိုင်းရင်းသားလက်နက်ကင်ပူပေါင်းအဖွဲ့ရဲ့မူဆယ်105မိုင်ပြစ်ခတ်မှုနောက်ပိုင်းတပ်မတော်စစ်ကြောင်းကလည်းနေမြေလိုက်လံရှင်းလင်းနေတာကြောင့်လုံခြုံရေးစိတ်မချလို့ထွက်ပြေးတင်းရှောင်နေကြရတဲ့စစ်ပြေးဒုက္ခတွေကထောင်ချီလာနေပြီလို့ကူညီကြစေပေးနေသူတွေကပြောပါတယ်ရွှေပြောင်းလုံသမားအများစုဖြစ်တဲ့ဒုက္ခသည်တွေဟာဖုန်ကြီးချောင်းတွေမှာတွားရောက်ခိုလုံနေကြပြီးသူတို့အတွက်အစားအသောက်နဲ့ရာသီအအေးဒဏ်ခံနိုင်တဲ့အဝတ်အစားအရေးတကြီးလိုအပ်နေပါတယ်အသေးစိတ်ကိုတော့မတ်စုမောင်ကဆက်ပြီးပြောပြပါမယ်ရှင်
ဟုတ်ပါတယ်။နိုဝင်ဘာလ20ရက်နေ့ကစတင်ခဲ့တဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့၄ဖွဲ့ရဲ့တပ်မတော်တပ်စခန်းတွေ၊ရဲစခန်းတွေနဲ့105မူဆယ်ကုံသွယ်ရေးစခန်းကိုပိတ်မှတ်ထားတဲ့ပူးပေါင်းတိုက်ခိုက်မှုအတွင်အနည်းဆုံးအရသား10ဦးသေဆုံးခဲ့ရတယ်လို့အရသား30နီးပါးအပြင်းထန်ဒဏ်ရာရရှိခဲ့ကြပါတယ်။အခုလက်ရှိအခြေအနေမှာတော့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့တပ်မတော်အဖွဲ့တို့ကြောင့်အပြန်အလှန်ပိတ်ခတ်မှုတွေနဲ့ပောက်ကွဲမှုတွေရှိနေတဲ့အတွက်ရှမ်းပြည်နယ်မြောက်ပိုင်းမူဆယ်မြို့ပေါ်ကိုထွက်ပြေးလာတဲ့စစ်ဘေးရှောင်ဒုက္ခသည်တွေကထောင်ချီနေပြီလို့သိရပါတယ်။မူဆယ်မြို့ပေါ်ကဖုန်ကြီးကျောင်းနေနဲ့အနီးနားကျေးရွာကဖះเจ้าမှာခိတ္တဆစ်ဆောင်စခန်းတွေဖွင့်လှစ်ထားပြီးဒေသခံပြည်သူတွေနဲ့ရမိရဖာတွေကကူညီဆောင်ရှောက်ပေးနေတဲ့အကြောင်းကိုရိုင်းသွားရောက်ကူညီပေးနေတဲ့ရှမ်းစာပေနဲ့ယဉ်ကျေးမှုအသင်းအတွင်းရေးမှုကိုဆိုင်မြတ်အောင်ကပြောပါတယ
်။မနီယာရောက်လာတာကဒီစီတဝင်ကျောင်းပေါ့နော်စီတဝင်ကမတန်းကျောင်းကအဲတကျောင်းရယ်ပြီးတော့မဟာဝံမြောက်ကျောင်းပေါ့နော်တကျောင်းပြီးတော့ကုံတွေရေးရုပ်ကုံတွေရေးမှခဏလာရှုတယ်ရှုပြီးတော့နေရာလေးပြန်ဖွဲ့ပေးပါတယ်။နနေရာပေါ့ဒီနနေရာကိုဖွဲ့ပေးပြီးတော့မှကျန်တာကမလောက်နေရာမဆန်တဲ့တဲ့ကြောင့်မလို့ဒီနမ်ခုံနမ်ခုံကြီးရပါတော့နမ်ခုံကြီးရဖျားเจ้าမှာဆက်ပြီးတော့သွားထားပေးပါတယ်။သမင်းတွေချက်ပြီးတော့သွားလူပါတယ်။ဒီနေ့အစ်စားတာပေါ့နော်။မနေ့ကလည်းလူမှုကွန်ထမ်းနေရလဲအားလုံးသွားလူကြပါတယ်။NGO အဖွဲ့တွေပေါ့နော်ပရာဟိတာလုပ်ငန်းတွေလှုပ်တဲ့လူတွေကသွားလူကြပါတယ်ဒီနေ့မှာအားလုံးသွားလှုပ်ပေးပါတယ
်ဒုက္ခသည်စခန်းမှာအများစုလာရောက်ခိုးလုံနေကြသူတွေကတော့105မိုင်ကုံသွယ်ရေးစခန်းမှာလာရောက်အလုပ်လုပ်ကိုင်နေကြတဲ့ပြည်တွင်းကရွှေပြောင်းအလုပ်သမားတွေဖြစ်တယ်လို့လည်းကိုဆိုင်မြတ်အောင်ကပြောပါတယ
်1000လောက်တော့ရှိမှာပါ1000ကျော်လောက်ရှိမှာပါဘာဖြစ်လို့လဲကျွန်တော်ဒီကလာတဲ့လူတွေကဒေတာခံနေမဟုတ်ပါဘူး105မိုင်နမ်ဟွာရီကဒေတာခံနေမဟုတ်ပါဘူးအများအပြားလာတာကဒီအောက်ပြီးရလာတဲ့အလုပ်သမားတွေရဲ့ဒီမှာလာနေပြီးတော့ဒီ105မိုင်မှာလာငားပြီးတော့လာနေတဲ့လူတွေအများကြီးပါ105မိုင်ကစာတိရရွာကစပီးလူတွေကတော့ဒီမူတယ်မှာရှိတယ်ဟိုအမျိုးစင်မျိုးတွေဒီမှာနေကြပါတယ်
ခုလောလောဆယ်မှာတော့ဆောင်းရသည်ဖြစ်နေတဲ့အတွက်စစ်ပြေးဒုက္ခသည်တွေအတွက်ရာသီဥတုထံခံနိုင်မှုဆောင်းတွေနဲ့အနှွေးတွေတွေလိုအပ်တယ်လို့လည်းသူကပြောပါတယ
်။သူကဆောင်းတွေလည်းရောက်ပြီဆိုတော့နည်းနည်းအေးတာပေါ့သူကဆောင်းတွေလိုတယ်ဗျာ။ဆောင်းတွေအခင်းတွေလိုတယ်
။ရှမ်းလူငယ်ကွန်ရက်အဖွဲ့ဘိုဟိုကောမဒီဝင်နန်းဆန်လောင်းကလည်းဒုက္ခသည်တွေအတွက်အရေးတကြီးလိုအပ်နေတဲ့အကူအညီတွေနဲ့နေရရင်ဘေးကင်းလုံခြုံစွာပြန်နိုင်ရေးစစ်ပြေးတွေရဲ့ရေရှည်ဘဝရည်တည်ရေးစနစ်တကျဆောင်ရွက်ပေးပါလို့တောင်းဆိုပါတယ်
။ခုလောလောဆယ်ဖြစ်လာတဲ့အနေအထားရမှာဆိုရင်လည်းဟိုစားနပ်ရိက္ခာတွေကလည်းလူအများနဲ့ဆိုတော့လူနေမှာပဲပေါ့နော်အဲအဲ့ဒီအလွေထဲတွေပါတွေလည်းလူနေမှာပဲအဲဒါပေမဲ့ဒီဟာတွေရေရှည်တစ်ခါတိုက်တယ်ကူကြတယ်နော်ဟိုဒေတာတိုင်းကစေတနာရှင်တွေကူကြတယ်ညီကြတယ်အာနောက်ပိုင်းကျပြန်တိုက်တယ်ပြန်ဖြစ်တယ်ဆိုတန်တရားတော့လည်နေတာပဲပေါ့နော်အခုလောလောဆယ်တော့ကျမတို့အမြင်မှာတော့ဒီမူဆယ်မှာဆိုရင်တော့အခုလောလောဆယ်လူတွေကတော့ပုံကြီးချောင်းမှာရောက်နေတယ်တကယ်လို့ကူညီရေးလိုအပ်ရင်လည်းစားနပ်ရိက္ခာတွေတော့လိုလာမှာပဲလို့အဲ့ဒီဟာတွေတော့အရင်ဆုံးဖြစ်စီပေးရမယ့်အရာပေါ့နော်ပြီးရင်တို့ရဲ့လုံခြုံရေးပြီးရင်တို့ဒေတာတွေကိုပေပေကင်းကင်းနဲ့ပြန်နိုင်ဖို့အဲ့ဒါတွေကတော့သင့်ချင်းလှုပ်ဆောင်သွားရမှာပါပဲရှင
်ရှမ်းလူငယ်ကွန်ရက်အဖွဲ့ကရှမ်းလူငယ်တွေအနေနဲ့လည်းအခုရှမ်းမြင်းနယ်မြောက်ပိုင်းမူဆယ်ဘက်ကစစ်ပြေးဒုက္ခသည်တွေကိုတွားရောက်ကူညီဆောင်ရှောက်ပေးဖို့စီစဉ်ဆောင်ရွက်နေတယ်လို့ရှမ်းလူငယ်ကွန်ရက်ကစိုင်းတော်ဆိုင်ကလည်းပြောပါတယ
်ရုပ်တရက်ကြီးအဲ့လိုဖြစ်လာတဲ့ခါကျတော့တောင်းမာတဲ့ချက်ချင်းတော့တောင်းမယူနိုင်ဘူးထင်တယ်အဲကြောင့်စားဖို့တောက်ဖို့ကတော့အရေးကြီးတော့နော်အဲ့လေးလိုအပ်တော့မယ်
နေမည်မတည်ငြိမ်မှုတွေနဲ့မကြခဏစည်ရဲတင်းမာမှုတွေဖြစ်နေတဲ့ရှမ်းပြည်နယ်မြောက်ပိုင်းဘက်မှာအရင်တိုက်ပွဲတွေကြောင့်နေရရင်မပြောင်းနိုင်သေးတဲ့စစ်ပြေးဒုက္ခသည်တွေအပြင်အခုလက်တလောစည်ရဲတင်းမာမှုတွေကြောင့်အသက်လူပြေးနေရတဲ့ဒုက္ခသည်တွေရဲ့အရေး NND အစိုးရအနေနဲ့အလေးနက်ထားဖြေရှင်းပေးတဲ့လို့လည်းရှမ်းဒုက္ခသည်အရေးကူညီပေးနေသူတွေကပြောပါတယ်ရှင်